ကချင်ပြည်နယ်ဖားကန်းမြို့နယ်ထဲမှာမိုးသည်ထံပြီးတော့အရေးကြီးမြေပြိုမှုတွေကြောင့်လူ6ဦးထပ်မံတေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလန္ဒရာပျက်စီးမှုတွေလက်ရှိခဲ့ကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။မကြာခဏမတော်တဆမှုတွေဖြစ်လျက်ရှိတဲ့ကြောက်စိန်တူးဖော်ရေးလုပ်ငန်းတွေရှိရာဖားကန်းမြို့နယ်မှာအခုနောက်ဆုံးရေးကြီးမြေပြိုမှုတွေနဲ့ထပ်ပြီးတော့ကြုံခဲ့ရတာပါ။မကြာသေးခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံအနှံ့မိုးသည်ထံရေးကြီးမှုတွေနဲ့နောက်ဆက်တွဲမတော်တဆမှုတွေကြုံနေရတဲ့အခြေအနေတွေကိုတော့ POA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ဒီကနေ့မနက်ကချင်ပြည်နယ်ဖားကားမြို့နယ်တွင်မိုးသည်သန့်စွာရွာသွန်းပြီးရေကြီးမြေပြိုမှုကြောင့်လူ6ဦးထပ်မံတေဆုံးမှုဖြစ်ပွားခဲ့တယ်လို့ဖားကားမြို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အတွင်းရင်းမှူးဦးတောင်းဆန်ကပြောပါဗျာ။အ
ခုဆုံးချင်းရတော့ဒီကနေ့မှာရေမောင်းနေမှာရောက်နေတယ်လောလောဆယ်6လောင်း4နေလက်ကားတယ်အမောင်းဦးရင်းချင်းတော့မကြည့်ရနိုင်ဘူး။ဒါနဲ့ဒီကဆင်းရမကဦးလောလောဆယ်အမောင်းကဦးတခြားပြည်နယ်တွေကဒီကဆင်းရတောင်းကြရင်ကြီးကြတာကဒီလောလောဆယ်3လောင်းတည်းပြီ။
ရည်ကြီးမြေပြိုတဲ့ဖားကားမြို့နယ်တွင်းမှာမြေပြိုမှုမှာအသက်သေဆုံးမှုဖြစ်ပွားတဲ့အပေါ်မှာရဲတပ်ဖွဲ့ကလည်းစည်ရင်အည်သက်ကိုအတိပြုနေစေဖြစ်ပြီးရဲတပ်ဖွဲ့ပါဝင်အစိုးရဖွဲ့စည်းတွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဖားကားမြို့နယ်ရဲတပ်ဖွဲ့မှူးရုံးကတာဝန်ရှိသူတို့ကပြောပါတယ်
ဒီကမ်းမှုတော့ရှိတယ်ဗျာ။ဒီအဲ့ဒါကိုအတည်ပြုနေတယ်ဗျာ။ကျွန်တော်တို့ဒီလူလူနေမယ်နေရာလေးစာတွေအတည်ပြုနေတယ်။တော့ဆိုတော့ကျွန်တော်တို့ဟိုတရင်ဒီနေရာလေးလို့ပါခင်ဗျာ။နားနေပါလေဒီလူပိတ်နေရတယ်တော့ဒီရဲတပ်ဖွဲ့ဝင်တွေနဲ့တခြားဖွဲ့တွေနဲ့ဝိုင်းဝန်းဖိုက်ရှားနေပါလား။ကျယ်လေးရဲ့အခြေအနေကတော့ကျွန်တော်တို့ဒီကဒီဒီမနက်ကရဲတပ်ဖွဲ့ဝင်တွေရဲ့ပြည်ထောင်ကဖွဲ့တွေရဲ့ကျွန်တော်တို့ဒီလူမှုကွန်ရက်တင်နေတဲ့မိသားအပါညာအကောင်လုံးအားလုံးစုပေါင်းလို့ဆောင်နေပါလားခင်ဗျာ။
နေရတော်များများမှာမြေပြိုမှုဖြစ်နေပြီးနေအိမ်ပျက်စီးဆုံးရှုံးမှုတွေလူသေဆုံးမှုတွေထိခိုက်ဒဏ်ရာရရှိမှုတွေရှိနေပေမဲ့လည်းမြေပြင်အခြေအနေပေါ်စည်ရင်ကောက်ယူနေစေဖြစ်လို့ပျက်စီးဆုံးရှုံးမှုတန်ဖိုးကအတိမပြုနိုင်သေးဘူးလို့လည်းမြို့နယ်ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်။ဒီမနေ့မြေပြိုမှုကြောင့်ဖန်ကားမြို့နယ်စိတ်မှုခေါ်ဆိုင်းတောင်ကျေးရွာနဲ့ဖန်ကားမြို့ဝင်ကြက်တကောင်ကုန်းတွေမှာမြေပြိုကြလို့ခုနှစ်ဦးလောက်သေဆုံးပြီးဒေသတွင်းထိခိုက်မှုအခြေအနေကတော့ဖားကမြုတ်ခံကိုနောင်လက်ကခုလို့ပြောပါရယ
်ဖားကအဲ့ဒီကျွန်တော်တို့တက်တကောင်ကုန်းအောက်မိန်းလမ်းမှာကနေရောက်သေးရယ်ဆိုင်းတောင်မှာကျတော့စုစုပေါင်းအားလုံး7ယောက်ပေါ့ခုလောစီကတော့9ယောက်ကတော့ဒီရင်ခွဲရုံမှာဖတ်ထားတယ်ဆိုတဲ့အနေထားလေးတွေပေါ့ဖားကမှာကတော့ဒီမြေပြိုလာတော့ဒီနေ့ကစူးစက်ထားကြတက်တကောင်ကုန်းမှာကပြိုနေတာအဲ့ဒီရှမ်းမိတ်စားတော့ဆိုင်ရှိရဒီစီယုံလမ်းသွားတဲ့ဘက်မှာလည်းအဲ့မှာတော့ကြီးမားပြိုတော့ပေါ့နေရောက်တော့အသက်ဆုံးရှုံးမှုရှိတယ်တယောက်ကတော့အရေးပေါ်စေကူတာနေရတာပေါ့နော်ဒီတိုင်းနဲ့ပေါ့ဆိုင်ကစီးနဲ့ပြုံးခဲလို့ပြူချလာတဲ့အမိသားတွေပေါ့ဒီလိုဟူးဆုံးတောင်းတဲ့လမ်းမှာလည်းပြူတာပေါ့ဒီလိုရှိဒီမော်ဒီစာနဲ့ဖက်ကလမ်းပေါ့ကြာနော်ဒီကြီးနေတဲ့ကစားရဲ့အကုန်လုံးပြူချနေတဲ့ဒီဝင်းတွေပေါ့ဆုံးရှုံးမှုကတော့သူ့ဆိုင်တယောက်တော့သူ့လူလိုရှိမှာပါ
တဲတန်စွာရွာသွန်းတဲ့မိုးကြောင့်ဖန်ကမော်စီစာကြီးရွာကိုဆက်သွယ်ထားတဲ့စောင်းချင်ရွာထက်နာကတရာကျူးရွာလို့ဒေသခံတွေသွာလာရေးမှလည်းအခက်တွေ့နေတယ်လို့သူကပြောပါတယ်။ကချင်ပြည်နယ်ဖန်ကမြို့နယ်တွင်ရေကြီးမြေပြိုမှုကြောင့်တော်လကောင်းကြောက်စိမ့်မော်တွင်မြေကျစ်စာပြိုကျမှုကြောင့်တော်လကောင်းလူသေဆုံးမှုတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်။ပြီးခဲ့တဲ့မေလတုန်းကလည်းဖန်ကမြို့နယ်စိတ်မှုကြီးရွာအုပ်စုဝေခါကြီးရွာမှာမြေပြိုမှုဖြစ်ပွားခဲ့လို့လူ14ဦးသေဆုံးခဲ့ပါတယ်။ဒီကနေ့ရပိုင်းတွင်းမှာမွန်ပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊မကွေးတိုင်း၊စကိုင်းတိုင်း၊အေရဝတီတိုင်းဒေသကြီးတွေမှာရေကြီးရေလျှံမြေပြိုမှုတွေဖြစ်ပွားခဲ့တယ်လို့ဇွန်လ19ရက်နေ့ထိတော့လူ23ဦးသေဆုံးခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေကနေပြောဆိုခဲ့ပါတယ်ခင်ဗျာ။